ကမ္ဘာစစ်မှုစီးပွားရေးအင်အားကြီး9နိုင်ငံအုပ်စု G7 ရဲ့နှစ်ပတ်လည်ထိပ်တည်အစည်းအဝေးပွဲကိုပြည်ထောင်နိုင်ငံကပင်လယ်ကမ်းခြေအပန်းဖြေမြို့ဖြစ်တဲ့ Biarritz မှာဒီကနေ့စနေကစပြီးတော့တနင်္လာနေ့အထိ3ရက်ကြာကျင်းပနေပါတယ်။ဒီထိပ်တည်အစည်းအဝေးအတွင်း G7 ကောင်းဆောင်တွေတိုင်ပင်ဆွေးနွေးရမယ့်အကြောင်းအရာတွေထက်မှာလက်ရှိကာလကမ္ဘာပေါ်မှာအရေးအကြီးဆုံးစီးပွားရေးကိစ္စရပ်တွေသာမကကမ္ဘာလွှမ်းခြုံဆက်ဆံရေးကိုဆန့်ကျင်တဲ့အမြင်ရှိသူမဟာမိတ်တွေကိုထိုးနဲ့ဝေဖန်တက်ခိုက်တဲ့သူအမေရိကန်သမ္မတနဲ့လည်းဆက်ဆံကြပါပါ။ထိပ်တည်ညီလာခံကိုတယောက်ကိုသမ္မတအင်ဂျီရောကနေမထွက်ခွာခင်မှာပဲပြင်သစ်အဝိုင်းရက်တွေအပေါ်အခွန်ကောက်ခံမယ်လို့သမ္မတဒေါ်နယ်ထရမ့်ကချင်းချောက်ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းညီလာခံတယောက်လာမဲ့ကမ္ဘာကောင်းဆောင်တွေနဲ့တိတ်ကိုအပြူသဘောဆောင်တဲ့ဆွေးနွေးမှုတွေကျင်းပနိုင်ဖို့မျှော်လင့်နေပါတယ်လို့လည်းသမ္မတထရမ့်ကပြောဆိုသွားတာပါ။ဒီနေ့ထိပ်တည်အစည်းအဝေးအပြီးမှာတော့ပူရဲကြေညာချက်ထုတ်ပြန်မှာမဟုတ်ဘူးလို့အင်ရှင်ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကသတင်းထုတ်တွေကိုပုတ်ထိုးနေမှာပြောကြားထားပါတယ်။အီရန်နိုင်ငံအရေးကိစ္စနဲ့ဥရောပပြောင်းလဲမှုလို့အဓိကကြတဲ့ကိစ္စရပ်တွေမှာသမ္မတထရမ့်နဲ့တခြားကောင်းဆောင်တွေကြားသဘောမတူတဲ့အချက်တွေကြောင့်ပူရဲကြေညာချက်ထုတ်ပြန်နိုင်မှာမဟုတ်ဘူးလို့သမ္မတမက်ခရွန်ကပြောပါတယ်။ဒါဟာပူရဲကြေညာချက်မထုတ်ပြန်နိုင်တဲ့ပထမဆုံး G7 ထိပ်တည်အစည်းအဝေးဖြစ်လာပါလိမ့်မယ်။